ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ကြားပြအစီရင်ခံစာပါအကြံပြုချက်တွေကိုအစိုးရအနေနဲ့အများဆုံးဖြစ်ဖြစ်ရောက်ကောင်းထဲဖို့ဆောင်ရွက်သွားရေးမနေ့ကကျင်းပတဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်မှုအကောင်ထည်ဖော်ရေးဗဟိုကော်မတီလုပ်ငန်းညီနိုင်အစည်းအဝေးမှာအဓိကထားပြီးတော့ဆွေးနွေးကြတဲ့အကြောင်းအစည်းအဝေးတက်ရောက်သူတချို့ကပြောပါတယ်ရခိုင်ပြည်နယ်အတွင်းလုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေကိုဆွေးနွေးတင်ပြခဲ့ကြတဲ့အဲ့ဒီအစည်းအဝေးအကြောင်းကိုမတ်ခင်ဖြူသွေးကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာလုံခြုံညီနာအစည်းအဝေးကိုပုံထုံးနေမနက်ပိုင်းကဒီပြီးတော့မှရှိတဲ့နိုင်ငံတော်သမ္မတအိမ်တော်အစည်းအဝေးခန်းမမှာကျင်းပခဲ့တာဖြစ်ပြီးတော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထယ်ဖော်မှုဗဟိုကော်မတီဥက္ကဋ္ဌဖြစ်တဲ့နိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ခဲ့တာပါရခိုင်ပြည်နယ်လုံခြုံရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာလုပ်ငန်းအခြေအနေတွေကိုပုံမှန်ဆွေးနွေးညှိနှိုင်းကြတဲ့ဗဟိုကော်မတီအစည်းအဝေးဖြစ်ပြီးတော့ဒီအစည်းအဝေးမှာရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရဘက်ကအမြန်ဆုံးထိတိယောက်ယောက်အကောင့်ထဲပို့သွားဖို့ကိစ္စတွေကိုအတိအကျဆွေးနွေးခဲ့ကြတဲ့အကြောင်းအစည်းအဝေးကိုတက်ရောက်ခဲ့တဲ့လူမှုဝန်ထမ်းတွေစုနဲ့ပြည်내နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
ဒီကစီမံခွဲရဟိုရိုးရိုးလေးပဲဗာလဲဆိုတော့ဒါပုံမှန်ကျင်းပနေတဲ့ခိုင်ပြည်နယ်စီရင်အင်ဂျင်နီယာဖွံ့ဖြိုးတိုးတက်ရေးအကောင်အထည်ဖော်ရေးဘူကော်မတီစီဝေးပေါ့နော်အဲဒီဘူကော်မတီစီဝေးမှာဒီကောင်ကော်မတီလေးခုကနေသူတို့ဆက်မထားရည်ကျင်းပြတာပေါ့နော်အဲဒီပုံမှန်ကျင်းပြတဲ့အပြင်ကိုကြီးကအချက်ကဗာလဲဆိုကော်ဖီအန်နန်ရဲ့ဟို recommendation တွေထွက်လာတယ်လေဒီ interview report ထွက်တယ်လေထွက်တော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ဆောင်ရမတိခါကြီးရှင်းလို့ရပါတော့နော်ဒီ report ကတော့စတကယ်တော့ fair ဖြစ်တယ်ဒါကိုကျွန်တော်ကအကောင့်ထဲပုံရမယ်ဒါတွေကိုပြောတာပါတချို့ကလည်းလုံနေတာပဲပေါ့လုံနေတာဆိုရင်ဟိုတကယ်အကောင့်ထဲဆက်ပြီးတော့ကျွန်တော်အကောင့်ထဲပုံမယ်လုပ်ငန်းတွေကိုတော့တော်တော်နဲ့ခက်မြန်မြန်နဲ့လုပ်ဖို့ဟာကြီးပဲလုပ်နေပါတယ်တချို့ကဆိုလုံနေဒီကျွန်တော်ဆိုဒီကြက်မြက်ပတ်သက်တာကျွန်တော်ကိုဒီကဲနောက်ဆုံးဘက်ကသွားတယ်ရေခိုင်ကိုသွားပြီးတော့ဒီလက်ရှိရှိရဲ့ကြက်မြက်အခြေအနေပေါ့ကျွန်တော်ကြည့်တယ်ဒါတွေလေ့လာတယ်ဘယ်လိုတချို့နေရာတွေကပြန်ပြီးတော့ဟိုနေရာချားလို့ရတဲ့အခြေအနေရှိတယ်တချို့နေရာတော့နေရာကြီးဘူးကြားတဲ့နေရာဆောက်လို့နေတာတွေ့ပြီးပေါ့
ရခိုင်ပြည်နယ်အတွင်းလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်ရာမှာလူသားချင်းစာနာမှုအကူအညီတွေကနေရေရှည်ဖွံ့ဖြိုးတိုးတက်မှုတွေဖြစ်ပေါ်လာအောင်ဆောင်ရွက်သွားဖို့နဲ့ဒီအတွက်ကုလသမဂ္ဂနိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူပူးပေါင်းဆောင်ရွက်သွားဖို့ကိစ္စတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ်
ကျွန်တော်အဲ့ဒီခိုင်ရင်လေလူမျိုးရောဖွံ့ဖြိုးတိုးတက်ရေးဆိုတဲ့စီမံချက်ကြီးအရရှိရပါတော့။အဲ့ဒါကိုလည်းကျွန်တော်ကဖောင်ဒေးရှင်းနောက်ပါကျကျွန်တော်တို့ကဒီ UN အဖွဲ့အစည်းတချို့နဲ့ကျွန်တော်တို့ပူးပေါင်းမယ်။ပူးပေါင်းပြီးတဲ့အခါကျတော့ကျွန်တော်တို့ဒီလူတိုင်းစာထောက်ထားမှုကနေပြီးတော့ရေရှည်ဖွံ့ဖြိုးတိုးတက်ရေးစီကိုပြောင်းလဲသွားမယ်။ကိစ္စရင်းနဲ့ပတ်သက်ပြီးတော့ဟိုပူးပေါင်းဆောင်ရွက်မယ်ပေါ့ UN နဲ့ကလည်းဒီ UN Youth Policy နဲ့ပူးပေါင်းဆောင်ရွက်မယ်ပေါ့အကြီးအကဲ UNDP တို့ဟာမျိုးပေါ့နော်။ကျွန်တော်ပူးပေါင်းဆောင်ရွက်မယ်။ပူးပေါင်းဆောင်ရွက်ပြီးတော့ဖွံ့ဖြိုးတိုးတက်ရေးစီကိုဥတည်ပြောလို့ရမယ်ပေါ့။
ဒီခါဒီနေ့အတွင်းလက်ရှိအခြေအနေနဲ့ပတ်သက်လို့လည်းဒေါက်တာဝင်းမြေကအခုလိုပြောပါရယ
်။အရင်ဖြစ်ခဲ့တဲ့ပြည်ပခါနဲ့ဆက်ဆက်တာကတော့ညီငယ်ညီငယ်တဘောတော့ရှိမှလို့ရတော့လေ။ပြန်ပြီးတည်နေတာလည်းပေါ့တည်နေတာလည်းကျွန်တော်တို့လည်းကျွန်တော်တို့ကလည်းအကုန်လုပ်နေတယ်ဆိုတော့ဟာကြတော့လေ။ဟိုတည်နေတာလည်းတဘောတော့ရှိ။ကြောင်းလဲတာလည်းတည်နေတာလည်းကျွန်တော်တို့အခုလုပ်မဲ့လုပ်ငန်းရှင်တွေကိုဆက်လုပ်သွားရင်တော့ဒီလိုကြီးကောင်းလာမှာပေါ့တဖြည်းဖြည်းနဲ့။ဒါပေမဲ့အမြဲတမ်းဒီ area တတိထားမယ်နေရာတော့ဖြစ်မှာပါ
။အခုအစီအစဉ်ကတော့ရခိုင်ပြည်နယ်တည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်နေကြတဲ့လုပ်ငန်းညီနိုင်ဖွဲ့ရဲ့ပုံမှန်အစီအစဉ်ဖြစ်ပြီးတော့ရခိုင်ပြည်နယ်လုံခြုံရေးတည်ငြိမ်ရေးအခြေအနေနဲ့တရားဝင်စုမွေးလုပ်ငန်းကော်မတီ၊နောက်လူမှုကြီးကြပ်ရေးနဲ့နိုင်ငံသားစစ်ဆေးရေးလုပ်ငန်းကော်မတီ၊ဒေသတွင်းပြည်내နေရာချထားရေးနဲ့လူမှုစီးပွားဘဝဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းကော်မတီနဲ့ကုလသမဂ္ဂအဖွဲ့အစည်းများနောက်နိုင်ငံကအဖွဲ့အစည်းများနဲ့ပူးပေါင်းဆောင်ရွက်ရေးလုပ်ငန်းကော်မတီတွေကတာဝန်ရှိသူတွေတက်ရောက်ကြတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးကလည်းတင်ထုတ်ပြန်ထားပါရဲ့ရှင်။